ရုရှားရဲ့ယူကရိန်းမှာလှုပ်ဆောင်မှုတွေဟာယူကရိန်းနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုနဲ့နယ်မြေတည်ထောင်ခိုင်မြဲရေးကိုချိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတဘဲရက်အိုဘားမားကရုရှားသမ္မတဗလာဒီမီယာပူတင်ကိုပြောကြားခဲ့တယ်လို့သမ္မတအင်ဂျူကပြောပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာကြက်သပရီနေကတယ်လီဖုန်းနဲ့တနားရီလောက်ကြောင်းစကားပြောဆိုခဲ့ကြတယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါဟာယူကရိန်းပိုင်းခရိုင်းမီးယားကျွန်းဆွယ်ကိုရုရှားတပ်တွေထိန်းချုပ်လိုက်တဲ့စနေနေ့ကစပြီးခေါင်းဆောင်နှစ်ဦးပထမဆုံးချိန်ဖြစ်တဲ့ဓာတ်ရိုက်ဆက်သွယ်ပြောဆိုခဲ့တာဖြစ်ပါတယ်။အခုဖြစ်ပွားနေတဲ့ပြဿနာကိုတန်တမန်နီးကြဖြေရှင်းနိုင်တဲ့လမ်းရှိနေသေးတယ်လို့ရုရှားခေါင်းဆောင်ကိုသမ္မတအိုဘားမားကပြောကြားခဲ့ကြောင်းသမ္မတအင်ဂျူကပြောပါတယ်။ဒီလိုလှုပ်ဖို့အတွက်ရုရှားတပ်တွေကိုခရိုင်းမီးယားကသူတို့ရဲ့အခြေစိုက်စခန်းစီပြန်ပြီးဆုတ်ပေးရမှာဖြစ်ပြီးယူကရိန်းအစိုးရနဲ့ရုရှားအစိုးရတို့ကြားဓာတ်ရိုက်ဆွေးနွေးမှုတွေလုပ်ဖို့နဲ့ယူကရိန်းမှာရှိနေတဲ့ရုရှားနယ်ဘွားတွေရဲ့ရပိုင်ခွင့်တွေကိုမချိုးဖောက်စေဖို့အတွက်နိုင်ငံတကာကစောင့်ကြည့်လေ့လာနိုင်အောင်လုပ်ပေးဖို့လည်းပါဝင်ပါတယ်။